မြန်မာနိုင်ငံမှာလှုပ်လှဆောက်ထုတ်ဖော်ပြောဆိုခွင့်တင်းဖွဲ့ခွင့်နဲ့စာနယ်ဇင်းလှုပ်လှခွင့်တွေကိုကန့်ကွက်ချုပ်ချယ်တဲ့ဥပဒေတွေကိုအသုံးပြုပြီးတော့ဖမ်းဆီးထောင်ချနေတာတွေကိုရပ်ပစ်ပြီးအဲ့ဒီဥပဒေတွေကိုဖြည့်ဆွတ်ပြင်ဆင်ဖို့လူခွေစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch
HRWကမြမဆိုးရကိုတိုက်တွန်းလိုက်ပါတယ်။နိုင်ငံသားယင်းညွန့်နယ်မှုဖွံ့ဖြိုးတိုးတက်မှုဆိုတာတွေနဲ့လူခွင့်ရေးကိုတည်ကြားစီခွဲထားလို့မရဘူးလို့လည်း ဖြစ်စည်းခံရသည့်မျိုးလင့်ချက်များမြန်မာနိုင်ငံ၌ငြိမ်းချမ်းစွာထုတ်ဖော်ပြောဆိုမှုအားပြစ်မှုမျိုးစေခြင်းဆိုတဲ့အစီရင်ခံစာတစ်တခုကိုHRWဘွဲ့ကဖေဖော်လ၁ရက်တောက်ကြနေ့မှာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲတွင်HRW ဘွဲ့ရဲ့ဥပဒေရေးရာအကြံပေးပုဂ္ဂိုလ်နဲ့အစီရင်ခံစာပြုစုသူ Linda Lockyer ကတိုက်တွန်းပြောဆိုသွားတာပါ။
And release the current prisoners for the exercise of peaceful speech. The
အလေးအနက်လှုပ်ဆောင်ပါလို့မြန်မာအစိုးရကိုတောင်းဆိုပါတယ်စစ်တပ်ဓမ္မမဟုတ်အစိုးရတာဝန်ရှိသူတွေကိုဝေဖန်တာလိုမျိုးအကဲဆက်တယ်လို့ယူဆကြတဲ့ဓမ္မမဟုတ်သွားထီလို့မရတဲ့ကိစ္စတွေကိုဝေဖန်ပြောဆိုရေးသားထောက်ပြသူတွေဟာအထူးသဖြင့်အန်ဒရယ်နဲ့ကြုံကြရတယ်လို့မေးလ်လာကီယာကထောက်ပြပါတယ်အစိုးရအဖွဲ့အစည်းအစဉ်စဉ်စစ်တပ်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီဝင်တွေဟာသူတို့ကိုဝေဖန်သူတွေပေါ်အဲ့ဒီဥပဒေတွေကိုအသုံးပြုပြီးတရားစွဲဆိုတာတွေရှိသားတယ်လို့တာမန်နိုင်ငံသားတွေဟာလည်းပုဂ္ဂိုလ်ရဲ့အငြင်းပွားတာတွေမှာဒီဥပဒေတွေကိုအသုံးပြုတဲ့ပေါက်ကွဲသလိုအခြေအနေတစ်ခုဖြစ်နေပြီးရာဇဝတ်ပြစ်မှုမဖြစ်တဲ့နယ်ကိစ္စရပ်တွေအတွက်လူတွေတရားရုံးတက်နေကြရတယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံကနိုင်ငံသားတာမန်ကြီးတွေကုလသမဂ္ဂတာဝန် ဒုတိယညွန်သားရေးမှူးဆီလ်ရောဘတ်ဆန်ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
်မြန်မာ serious about good governance, serious about anti-corruption, serious about transparency, it needs to respect freedom of expression.
မြန်မာအစိုးရအနေနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးအသိလိုက်စားမှုတိုက်ဖြတ်ရေးပွင့်လင်းမြင်သာမှုတွေကိုအလေးနဲ့ထားတဲ့ဆိုရင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုလေးစားဖို့လိုပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဖွံ့ဖြိုးတိုးတက်ရေးဆိုင်ရာနိုင်ငံတကာအစီအစဉ်တွေကိုလူ့ခွင့်ရေးနဲ့မဆက်ဆက်ပဲတရားခွဲထုတ်နိုင်တယ်ဆိုပြီးအစိုးရကထင်းနေပုံရပါတယ်။ဒါပေမဲ့အဲ့ဒါကမမှန်ပါဘူး
။ HRW အဖွဲ့ရဲ့အခုထုတ်ပြန်တဲ့အစီအစဉ်ကစားကိုပြုစုရေးသားနေတဲ့အတွင်းနိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါက်တာဆုကြည်အပါအဝင်အစိုးရဌာနအတီးတီကိုစာရေးသားပေးပို့ပြီးတော့စူနေဘူးနဲ့အချက်အလက်တွေနေမြန်ခဲ့ပြီမလဲအစီအခံစာထုတ်ပြန်ချိန်ထိဘယ်လိုတုံ့ပြန်ချက်မျိုးကိုမှမရခဲ့ဘူးလို့အစီအခံစာပြုစုရေးသားသူလင်ဒါလက်စတီယာကပြောသွားပါတယ်လွတ်လပ်စွာသူ့ဘောပြောဆိုခွင့်စာနယ်ဇင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာစုဝေးခွင့်တွေကိုမြန်မာအစိုးရအနေနဲ့အလေးနဲ့သဘောထားလှုံ့ဆော်လာစေရေးဖိအားပေးဖို့မြန်မာအရေးစိတ်ဝင်စားတဲ့အစိုးရရဲ့အနေနဲ့မြန်မာအစိုးရနဲ့ဆွေးနွေးပြောဆိုဖို့လဲလင်ဒါလက်စတီယာကတောင်းဆိုသွားပါတယ်ခင်ဗျာ